ရခိုင်ပြည်နယ်မောင်နှုံးမြို့နယ်တောင်ပြိုမှာလေစီးဒုက္ခသည်စုစုပေါင်း900ကျော်လောက်ကိုအစိုးရကယာယီနေရာချထားပေးတာကိုအမြန်ဆုံးဖယ်ရှားပေးဖို့အတွက်စစ်တွေမြို့မှာမြို့ကန်တွေရပ်ဖက်လူမှုအဖွဲ့အစည်းတွေတန်ဃာတော်တွေစုစုပေါင်း1000ကျော်လောက်ပူးပေါင်းဆန္ဒပြခဲ့ကြတာပါ ARD တိုင်းမှာဖမ်းဆီးရမိတဲ့လေစီးဒုက္ခသည်တွေကိုရခိုင်ပြည်နယ်ပို့တာကိုလက်မခံနိုင်ဘူးလို့ဆန္ဒပြပွဲဥဆောင်ပါဝင်သူတဦးဖြစ်တဲ့ဦးအောင်ထေးကပြောပါတယ်
ကျွန်တော်ရခိုင်ကမ်းရိုးတန်းမှာဖမ်းမိတဲ့နေရာချစ်ရောက်ကိုကျွန်တော်စီပိုးတာကျွန်တော်လက်ခံတယ်အခုနောက်တပံတကားဟောအယဝတီတိုင်းမှာတွေ့တယ်အယဝတီတိုင်းမှာမထားဘူးကျွန်တော်တို့ခိုင်ပြည်ကိုပဲအမိုက်တွေလာပုံတို့လာပိုးထားတယ်အဲ့ဒါကျွန်တော်ရခိုင်ပြည်သားတွေခံစားချက်တို့ကိုတမပြည့်ပြည့်နိုးဆော့တို့ပြင်တယ်ကျွန်တော်ကလုံးဝလက်မခံနိုင်ဘူးအဲ့တော့ကျွန်တော်ဒီစင်တာတို့ပို့ဖို့လုပ်ကိုလုပ်တိုင်းရမှာပဲအဲ့ဒါပါပဲ
လေစီးဒုက္ခသည်တွေကိုယ်တိုင်ကဘင်္ဂလားဒေ့ရှ်နိုင်ငံသားတွေပါလို့ထုတ်ဖော်ပြောဆိုကြပေမဲ့နိုင်ငံတကာကရခိုင်ပြည်နယ်ကလာတဲ့ရိုဟင်ဂျာတွေပါလို့ပြောဆိုနေတာကိုလည်းကန့်ကွက်ကြောင်းဆန္ဒပြပွဲဥဆောင်သူတွေကပြောပါတယ်။ဆန္ဒပြသူတွေဟာစစ်တွေမျိုးဝင်းကဘာကွင်းကနေလမ်းမကြီးနဲ့ဆက်ယုံလမ်းတစ်လျှောက်လှည့်လည်ဆန္ဒပြခဲ့ကြတာပါ။လေစီးဒုက္ခသည်တွေအားလုံးကိုရခိုင်ပြည်နယ်ကလာတဲ့လူနည်းစုမွတ်စလင်တွေဖြစ်တယ်လို့နိုင်ငံတကာအတိုင်းဝိုင်းကပြောဆိုမှုတွေဟာမတရားဘူးလို့ဆန္ဒပြပွဲမှာပါဝင်တဲ့ရခိုင်လူမှုကွန်ရက်ကကိုစိုးနိုင်ကပြောပါတယ
်လေစီးပဲဒင်းကလေးဒုက္ခတွေဒီရခိုင်ပြည်နယ်အတွင်းကထွက်တဲ့လူတွေပါဆိုပြီးတော့နိုင်ငံတကာမှာတမင်လှုပ်ကြံဖန်တီးပြီးပုံဖော်ကြတယ်ကဘာကြီးမှာလူအခွင့်ရလူအခွင့်ရနဲ့ပဲပြောနေကြတယ်ကျွန်တော်တို့ရခိုင်လူမျိုးတွေကလူမဟုတ်ဘူးလားလူသားမဟုတ်ဘူးလားကျွန်တော်တို့ရခိုင်လူမျိုးကဒီရခိုင်ပြည်နယ်ထဲမှာမှလူနှစ်သန်းလောက်ပဲရှိပါတယ်ဒင်းကလေးဥယျာကတသန်းကျော်ရှိတယ်အဲ့ဒါကိုပဲလူနေစုဆိုပြီးတော့တစ်ဖက်ကိုပဲတစ်ဖက်ဆောင်နေပုံဖော်နေရတာဒါမတရားဘူ
းရခိုင်ပြည်နယ်မှာလူအဖွဲ့အစည်းနှစ်ခုကြားဖြစ်ပေါ်နေတဲ့ပြဿနာတွေဟာဒီနေ့အထိပြေလည်နိုင်ခြင်းမရှိသေးပဲလေစီးဒုက္ခသည်တွေကိုလက်ခံထားမယ်ဆိုရင်ပြဿနာတွေပုံမရှုပ်ထွေးလာနိုင်တယ်လို့ဆန္ဒပြသူတွေကပြောပါတယ်ဒါကြောင့်ရခိုင်ပြည်နယ်မှာယာယီကယ်ဆယ်ထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေကိုအမြန်ဆုံးပြန်ပို့ပေးဖို့တောင်းဆိုကြောင်းဆန္ဒပြရမှာပါဝင်သူတဦးကပြောပါတယ်
ကြလာရင်ကျွန်တော်တို့တော်တော်အနေညလာမှချင်းပါပဲအဲ့တော့ကျွန်တော်ပြည်သူတွေအနေနဲ့ကျွန်တော်စင်နာပူပေါ်ပြီးတော့ကြရတာဖြစ်ပါတယ်ဒီဆိုင်ရတဲ့အောင်လည်းဘယ်လိုဖြစ်စင်တော့ဒီဘင်္ဂလားတွေကိုပေါ့နေဆွန်းအနေနဲ့ကျွန်တော်တို့ဘင်္ဂလားဘက်ကိုပို့စီချင်ပါတယ်ကျွန်တော်ကတော့ပြောတာပါ
ပြီးခဲ့တဲ့မေလအတွင်းကရခိုင်ပြည်နယ်မောင်တုံးမြို့နယ်နဲ့အေယော်ဒီတိုင်းဒေသကြီးဖျာပုံမြို့နယ်အတွင်းကမြန်မာရေပိုင်နက်တွေမှာဖမ်းဆီးရမိတဲ့လေစီးဒုက္ခသည်ပေါင်း900ကျော်ရှိပြီးမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မောင်တုံးမြို့နယ်မှာယာယီကယ်ဆယ်ထားတာဖြစ်ပါတယ်အဲ့ဒီထဲကမောင်တုံးမြို့နယ်မှာပထမအတုပ်ဖမ်းဆီးရမိတဲ့လူ200ထဲက150ကိုဂျွန်လ10ရက်နေ့မှာတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုလွှဲပြောင်းပေးခဲ့ပြီးနောက်ထပ်38ဦးကိုလည်းလာမယ့်ဂျွန်လ18ရက်နေ့မှာထပ်မံလွှဲပြောင်းပေးသွားမှာဖြစ်တယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့ရဲ့အင်တာနက်လူမှုကွန်ရက်စာမျက်နှာမှာဒီနေ့ရေးသားထားပါတယ်ရှင်